အင်ဒိုနီးရှားနိုင်ငံမှာငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းတန်ခံခဲ့ရတဲ့နေရာတွေတက်ကတစ်ခုဖြစ်တဲ့ပေါလူမြို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒူတင်းဦးနေနေမှာရောက်လာပြီးတော့အပျက်စီးတွေကိုကိုယ်တိုင်လေ့လာကြည့်ရှိပါတယ်။အဲ့ဒီမှာဒီကဲဆဲကူညီရေးအတွက်တာဝန်ယူအလုပ်လုပ်နေကြတဲ့တပ်ဖွဲ့ဝင်တွေကိုတွေ့ဆုံပြီးတော့သူတို့အနေနဲ့နေရောညပါအလုပ်လုပ်နိုင်ရေးအတွက်စင်သစ်ပြင်ထားကြဖို့ဆိုပြီးတော့မှာကြားသွားပါတယ်။9.5ပြင်အားရှိတဲ့ငလျင်ဟာဆိုလို့ရှိရင်အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းကိုတောက်ကြနေမှာလှုပ်ခတ်ခဲ့တာကြောင့်ပြင်းထန်တဲ့ဆူနာမီရေလှိုင်းတွေဖြစ်ပေါ်ခဲ့ပြီးတော့အခုတနင်္ဂနွေနေ့စင်းအရဆိုရင်တော့ငလျင်ရောဆူနာမီကြောင့်သေဆုံးသူစင်ဟာ832ဦးရှိခဲ့ပြီးတော့ဒဏ်ရာရသူတွေလည်းတော်များများရှိထားပါတယ်။လူဦးရေ18,000လောက်ဟာဘေးဒုက္ခတဲ့ကစေးစခန်း24ခုမှာခိုလုံနေရပါတယ်။စူးစူးဝါးဝါကိုထိခိုက်သွားခဲ့တဲ့ပါလူမျိုးမှာတော့ဒီလူတွေဟာအပျက်စီးတွေထဲမှာပိတ်မိနေပါတယ်။အပျက်စီးပုံတွေကြားထဲမှာအကူအညီတောင်းအော်ဟစ်ငွေရတန်တွေကြားနေရတော့မယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ကယ်ဆယ်ကူညီအေဂျင်စီရဲ့အကြီးအကဲမိုဟာမက်ဆော့ဂီကပြောပါတယ်။အပျက်စီးတွေကိုဖယ်ရှားဖို့အတွက်ဆက်ရည်နေရတွေအတော့ကိုလိုအပ်နေပြီးတော့အခုလက်ရှိအတိုင်းဆိုရင်တော့ကေဆယ်ကူညီရေးလူဝင်အားနယ်တွေမလုံလောက်ဘူးလို့ပြောပါတယ်။တည်ဆုံးစင်းဟာထောင်ကနန်းအထိဖြစ်လာနိုင်တဲ့ဆိုပြီးတော့အင်ဒိုနီးရှားဒုတိယသမ္မတကတော့ခံမှန်းပါတယ်။လက်စစ်မီးတွေလည်းပြတ်တောက်ကုန်တာမို့လို့အဝေးဒီအစွန်ဖျားမှာရှိတဲ့သတင်းအချက်အလက်တွေကိုရယူဖို့တော်လေးခက်နေတယ်လို့ဆိုပါတယ်။ကြီးမားတဲ့ဆူနာမီလှိုင်းလုံးကြီးတွေဟာဆူလာဝစီပြည်နယ်ရဲ့အချက်ချပေါ်လူနဲ့ဒွန်ဂါလာတို့ကိုရိုက်ခတ်ခဲ့တာပါ။9.5ပြင်းအားရှိတဲ့ငလင်ကြောင့်မလို့လူရွာကနန်းတန်းအားရခဲ့ပြီးတော့အဲဒီနောက်မှာတော့ပေ20နီးပါးရှိတဲ့လှိုင်းလုံးကြီးတွေဖြစ်ပေါ်ခဲ့ပါတယ်။ငလင်ကြီးကြောင့်မလို့နောက်ဆက်တွဲငလင်ငယ်လေးတွေအတော်များများလှုပ်ခတ်ပါတယ်။လေစိတ်လန်တရာနဲ့အခြားလမ်းမဆက်သွေးတွေလည်းထိခိုက်ကုန်ပါတယ်။အခုရတဲ့အသေးပြောက်စင်းအားဆိုလို့ရှိရင်ပေါ်လူမျိုးပတ်ဝန်းကျင်တစ်ခုတည်းကဖြစ်ပါတယ်။ဒုံဂါလာဘက်ကဘာသတင်းအချက်လက်မှမရသေးဘူးလို့တောင်းရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ။